မြောက်ကိုရီးယားနိုင်ငံဘက်ကိုဝါရဖြန့်ဆိုင်ရတဲ့ဖြန့်ဝေဖို့အတွက်လုပ်နေတဲ့တက်ကြွလှုပ်ရှားသူတွေနဲ့ဒီလိုမဖြန့်ဝေဖို့အတွက်တားဆီးချင်ကြတဲ့တောင်ကိုရီးယားနယ်စပ်မြို့ကမြို့ကန်တွေကြားစနေနေ့ကအခြေတင်အဓိကရုံးတွေဖြစ်ပွားခဲ့ပါတယ်။မြောက်ကိုရီးယားအစိုးရကဝေဖန်ထားတဲ့ဆက်ရွက်စစ်တမ်းတွေကိုလေဗူပေါင်းတွေမှချိတ်ဆွဲပြီးဒီလအစောပိုင်းတုန်းကလှုပ်တယ်လို့မြောက်ကိုရီးယားနိုင်ငံတဲကိုလွှတ်တင်ဖို့အတွက်တက်ကြွလှုပ်ရှားသူတွေကစီစဉ်ထားတာဖြစ်ပါတယ်။ဒီနယ်စပ်မြို့ကလေးမှာတော့အခုရဲရရှိ1000လောက်ကိုဆေလွတ်ပြီးတာဝန်ချထားပါတယ်။အခုလိုဆက်ရွက်စစ်တမ်းတွေပို့လွှတ်ဖို့လုပ်နေတာကိုမတားဆီးနိုင်ရင်တောင်မြောက်ကိုရီးယားနှစ်နိုင်ငံကြားအဆင့်မြင့်အရာရှိဆွေးနွေးပွဲတွေပြန်ပြီးဆက်ဖို့စီစဉ်ထားတာကိုထိခိုက်စေနိုင်ပါတယ်လို့မြောက်ကိုရီးယားဘက်ကသတိပေးထားပါတယ်။မြောက်ကိုရီးယားဘက်ကစီးရင်နဲ့လက်တုံပြန်ဖို့အတွက်ချင်းချောက်ထားတဲ့အတိုင်းအသေးချာလှုပ်ဆောင်နိုင်တာမို့အခုတက်ကြွလှုပ်ရှားသူတွေရဲ့လုပ်ရဟာပါကျူးဒေသခံတွေရဲ့အသက်အန္တရာယ်ကိုရောစီးပွားရေးလုပ်ငန်းတွေကိုပါထိခိုက်စေနိုင်တယ်လို့ဒေသခံတွေကပြောပါတယ်။ကိုဆန္ဒကိုကိုရင်လွတ်လပ်စွာထုတ်ဖော်နေတဲ့ဆန္ဒပြသူတွေကိုတရားဝင်တားမြစ်ပိုင်ခွင့်တော့မရှိဘူးလို့တောင်ကိုရီးယားအစိုးရကပြောပါတယ်။